နှစ်ပေါင်း60အတွင်းအဆိုးဝါးဆုံးရေကြီးနှင်းမြုံမှုကြုံခဲ့တဲ့ပဲခူးမြို့မှာမြို့နယ်အတော်များများရေလွှမ်းတဲ့ဒဏ်ခံခဲ့ရတာဖြစ်ပြီးအောက်တိုဘာ17ရက်မနေ့ပိုင်းကစလို့မြို့ပေါ်အဓိကလမ်းမကြီးတွေနဲ့မြို့ပေါ်ရပ်ကွက်တွေမှာရေပြန်ကျသွားပါပြီ။ဒါပေမဲ့ရေပြန်ကျသွားတဲ့နေရာတချို့ကဒေသခံတွေမှာတော့ဝမ်းပြဲဝမ်းလျှော်ရောဂါအပြင်တခြားကျန်းမာရေးဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ပဲခူးမြို့တွင်ရေဘေးသင့်ပြည်သူတွေကိုအခမဲ့စေဝါကူတာပေးနေတဲ့ဘိမန်ရှင်ပရဟိတအသင်းအားဆရာဝန်ဒေါက်တာကျော်စိုးက VUE ကိုခုလိုပြောပါတယ
်အဓိကတော့ရမကြီးကြေတနာတော့ဒီမြကြီးရေဆန်ကြောင့်အမှဝန်ချောဝန်ပြတ်တို့ပါလို့အမျိုးလေးရှိတယ်နောက်တစ်ခုကဘယ်လိုပြောမလဲဟိုစိတ်တော့ကလေးတွေပေါ့သူတို့မှာအဲအားလေးတွေကုပေးရတာမျိုးရှိပါတယ်ဟိုပုဂိုးမျိုးပေါ်ရက်ွက်လေးမှာတချို့လူလေးတော့ကျွန်တော်စိတ်ကန်းလာလို့ချင်းအဲ့လိုပေါ့အဲဝန်ပြတ်တာတို့ပါလို့နောက်ဟိုရုပ်ရည်ကြီးကြီးတဲ့အခါမှာသူတို့ရဲ့ပစ္စည်းတွေဆုံးရှုံးရတဲ့အခါကျတော့စိတ်တော့ကလေးတွေပေါ့အားလေးတွေကျွန်တော်ပြန်ပြီးတော့ကုပေးရတာမျိုးရှိဟိုအုပ်စုလိုက်ပြီးတော့ပြတ်တာတော့မဟုတ်ဘူးနော်ဝန်ချော့ဝန်ပြတ်ပြီးအုပ်စုလိုက်ဖြစ်တာတော့မဟုတ်ဘူးသူဟလာသူမိသားစုလေးတွေမှာဖြစ်တာပေါ့နော်ဟုတ
်ဝန်ပြတ်တာအပြင်ရည်ကြီးတာကြောင့်ရည်ရင်တာအခက်အခဲတွေရှိပြီးစီချုပ်ဝန်ချုပ်ဖြစ်တာနှာစည်းချောင်းဆိုးတာနဲ့ရေဝဲတဲဝဲစားတာစတဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လဲပဲခူးမြို့ကနေပြောပါတယ်ပဲခူးမြို့မှာအောက်တိုဘာ10ရက်ကစပြီးတော့3ရက်ကြာမိုးတဲထန်အဆက်မပြတ်ရွာသွန်းပြီးတဲ့နောက်အဆိုးအဝါဆုံးရေကြီးတဲ့ဒဏ်ကိုခံခဲ့ရတာပါရေကြီးမှုကြောင့်ပဲခူးမြို့နယ်တစ်ခုလုံးနီးပါးရေနစ်မြုပ်ခဲ့တာဖြစ်ပြီးအနိုင်ပိုင်းရက်ွက်တွေနဲ့ကြေးရွာတွေမှာဆိုရင်ရေက10ပေကျော်ထိရှိပြီးတော့အမြင့်ပိုင်းရက်ွက်ပိုင်းတွေမှာတော့3ပေနီးပါးအထိရေမြုပ်ခဲ့တယ်လို့ဒေသခံတွေနဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်အခုချိန်မှာတော့မြို့ပေါ်ရက်ွက်တွေမှာရေပြန်ကျသွားပြီဖြစ်ပေမဲ့အနေမိုင်းနေရာတွေမှာရေနစ်မြုပ်ဆဲဖြစ်ပါတယ်။အနေမိုင်းမှာရေမကျသေးတာကြောင့်စောင့်နေအခက်အခဲတွေရှိဆဲဖြစ်တယ်လို့ရေကျတဲ့နေရာတွေမှာလည်းတန့်ရှင်းဖို့စီကြောဖို့အတွက်သုံးရအခက်အခဲတွေရှိသေးတယ်လို့ပရဟိတကူညီကယ်ဆယ်ရေးလုပ်နေတဲ့ကိုကလားက VUE ကိုပြောပါဗျ။
ကျွန်တော်အဲ့အခက်အခဲကတော့တခြားနေရာအခက်အခဲတော့ကျွန်တော်မသိရဘူးပေါ့။ဟိုကျွန်တော်ဘက်ကအခက်အခဲကတော့အဲမလဲတော့အတော့3ရီပထမနေ့အပေါ့အဲ3ရီပေါ့အခုပြကြည့်ဆိုရင်အခု3ရီဒီနည်းနည်းအခက်အခဲရှိရလေးတွေအဲပြောတာနေပြီးကြားပါလေဘာလို့3ရီအခက်အခဲပြလဲဆိုမီးရတော့လာတယ်အဲနေ့အတွက်မီးလဲအများရရှိအောင်အခုဆောင်ရွက်ပေးတာတော့တွေ့ရတယ်နေ့အတွက်မီးလာတော့ရတော့များလဲအဲရေစက်ပေါ်မှုအတွက်ကြတော့ရေစက်တွေအကုန်လုံးကရေမြုပ်သွားတဲ့အခါအများစုကမော်တာရီအင်ဂျင်လေးမှာပြန်သုံးသွက်လို့မရတုံ့ပြန်မရှိတဲ့အနေနဲ့လူတွေကြောင့်လည်းအဲ့အခက်အခဲရှိနေသေးတာပေါ့တုံးရတော့လည်းလူမှာပေါ့
လက်ရှိအချိန်ထိရေပြန်မကျသေးတဲ့ရက်ွက်နဲ့ကြေးရွာတွေကျန်နေသေးပြီးတော့ရေဘေးသင့်ပြည်သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကနေရာရွှေ့ပြောင်းပေးနေရတယ်လည်းရှိပါသေးတယ်ကုန်စည်စီးဆင်းမှုပုံမှန်မဖြစ်သေးတာမို့ကုန်ပစ္စည်းတချို့ဝယ်ယူဖို့ခက်ခဲတာအပြင်ကုန်ပစ္စည်းတွေရှာပါတာနဲ့လည်းရင်ဆိုင်ကြုံတွေ့နေရတယ်လို့ပဲခူးတိုင်းဒေသကြီးအထက် CD ကြီးရွာကဒေသခံတို့ကပြောပါတယ်
။မိုင်းဒီဘက်မှာတော့လေဘလို့ခက်ခဲရှိတယ်ဆိုတော့တို့အိမ်လေးတွေဆရာလေးတွေရှိတယ်မိုင်း။ဟိုအဲကလေးပိုင်းဒီပိုင်းနဲ့လည်းခဏနိုင်ရတော့ရှိအောင်နော်ကလေးပိုင်းလေးတွေကြတော့ဟိုနည်းနည်းနောက်ဖေးသွားတာအဲ့လိုဝင်ရောကတွေပေါ့နော်နည်းနည်းတော့ချစ်တဲ့လူတွေရှိကြတယ်ပါလေလောနာရှိနေတယ်မိုင်ဒီမှာအခုလောလောဆယ်ရဟိုရေတန်းတို့ပါတို့နည်းနည်းဒီစားတော့ဆရာပါမှာပြန်တန်းတို့ပါပေါ့ဒီအဲ့ဒါတကြတော့တတို့ဖက်ကြတော့ဝယ်လို့မရဘူးလေဝေးတယ်မြူးနယ်လဲကြတော့လေအစိုးနေရာတွေကြတော့လေမိုင်ရကားနန်းတွေပါတွေကသွားလို့ရတယ်လေဒါတို့ဒီဘက်မှာကြတော့ရေကကျသွားကျသွားတော့အချို့ကနေကြတော့ချောင်းတွေရရေတွေမတော့တောက်လို့မရတော့ဘူးလေအဲ့လိုတောင်ငင်ကြီးတဲ့လူတွေကြတော့လေမိကြီးကပြတ်လာတာကြာပြီးမှမလာသေးနာစီချောင်းဆိုးတာကအဲ့လိုဖြစ်ကြတာရှိကြတယ
်ရေကျသွားပြီမဲ့ပဲခူးမြို့တချို့နေရာတွေမှာအခုချိန်ထိသွားလာရေးအခက်အခဲနဲ့ကုန်စည်စီးဆင်းမှုတွေကြန့်ကြာဆဲပဲလို့ဒေသခံတွေကပြောပါတယ်အနေမိုင်းလမ်းမိုင်းတွေမှာရေမြုပ်ဆဲဖြစ်တဲ့အတွက်ကုန်းမြေရလမ်းတွေကနေရှောင်ပြီးတော့သွားနေရတာကြောင့်အသွားလာခက်ခဲပြီးတော့အဆင်မပြေဖြစ်ကြပါတယ်ဒါပြင်ဖုန်းနဲ့အင်တာနက်ဆက်သွယ်ရေးလည်းအဆင်မပြေသလိုလျှက်စစ်မီးဖြတ်ထားတဲ့အတွက်ဖုန်းကမသွင်းနိုင်ပဲဆက်သွယ်ရေးအခက်အခဲနဲ့လည်းကြုံတွေ့ရဆဲဖြစ်ပါတယ်။ပဲခူးမြို့မှာရေပီးရှောင်ပြည်သူ4000ကျော်ရှိခဲ့ပြီးတော့ကယ်ဆယ်ရေးစခန်း30ကျော်ဖွင့်လှစ်အကူအညီပေးခဲ့ရတယ်လို့ဒေသရင်းကူညီကယ်ဆယ်ရေးအသင်းတွေကပြောပါတယ်ရှင်။